မလေးရှားနိုင်ငံကအခုတနင်္ဂနွေနေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့ရွေးကောက်ပွဲကျင်းပနေပါတယ်။ဒါဟာ56နှစ်ကြာအာဏာကိုထိန်းချုပ်ထားတဲ့လက်ရှိအာဏာရညွန်ပေါင်းအစိုးရအဖွဲ့ကိုဖျောက်ချနိုင်မဲ့ရွေးကောက်ပွဲလို့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်ကြပါတယ်။လက်ရှိဝန်ကြီးချုပ်နာဂျက်ရာဇက်ရဲ့ AMNO ပါတီဦးဆောင်တဲ့အစိုးရအဖွဲ့ဟာ1958ခုနှစ်ဗြိတိရှ်လက်အောက်ကနေလွတ်လပ်ရေးရပြီးချိန်ကလေးကစပြီးဘယ်ရွေးကောက်ပွဲကိုမှမရှုံးနိုင်ခဲ့သေးပါဘူး။ဒါပေမဲ့မစ္စတာရာဇက်ရဲ့အမျိုးသားတပ်ဦးညွန်ပေါင်းပါတီဟာအခုရွေးကောက်ပွဲမှာတော့အရင်ဒုတိယဝန်ကြီးချုပ်အန်ဝါအီဘရာဟင်ဦးဆောင်တဲ့ပြည်သူ့ပါတီရဲ့စိန်ခေါ်မှုကိုရင်ဆိုင်နေရပါတယ်။မကြသေးခင်ကမှကောက်ယူခဲ့တဲ့လူမှုစစ်တမ်းမှာတော့သူတို့ဟာသူမသားကိုမသားဖြစ်နေပြီးဒီပြိုင်ပွဲဟာအကျိတ်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။အခုရွေးကောက်ပွဲဟာလွတ်တော်မှာအမှတ်နေရာ222နေရာအတွက်မဲပေးကြမှာပါ။